ပင်ရရရှိဝင်ကြီးချုပ်ရှိခါစီနာရဲ့ဇူလိုင်လ၁ရက်နေ့ကနေ၅ရက်နေ့ထိတရုတ်နိုင်ငံခီးစဉ်သွားရောက်နေတာနဲ့အတူမြန်မာနဲ့ရင်းနှီးတဲ့မိတ်ဆွေတရုတ်နိုင်ငံအနေနဲ့ရိုဟင်ဂျာပြည်ပခါကိုဖြည့်ဆည်းရေးမှာပိုပြီးအရေးပါတဲ့အခန့်ကဏ္ဍကနေပါဝင်လာဖို့ဘင်္ဂလားဒေ့ရှ်ဘက်ကမျှော်လင့်ထားပါတယ်။ဝင်ကြီးချုပ်ဟာစီနာရဲ့တရုတ်ခီးစဉ်အတွင်းရိုဟင်ဂျာကိစ္စကိုအလေးထားမှုရရည်နဲ့တိုးတက်မှုတွေတွေ့ရဖို့မျှော်လင့်တဲ့အကြောင်းလဲနိုင်ငံခြားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုတဲ့အကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကဖော်ပြကြပါတယ်။ခီးစဉ်တွင်မှာတော့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ကတရုတ်သမ္မတရှီချင်းပင်ဝန်ကြီးချုပ်လိခတ်ချင်းနောက်တရုတ်အမျိုးသားပြည်သူ့လွတ်တော်ဥက္ကဋ္ဌဒုနယ်လည်းတွေ့ဆုံမှာပါ။တွေ့ဆုံဆွေးနွေးမှုတွေမှာတော့နှစ်နိုင်ငံရေးကိစ္စဒေတာရင်းနဲ့ကမ္ဘာရေးရာတို့ကိုဆွေးနွေးကြမှာဖြစ်သလိုရိုဟင်ဂျာတွေထာနေပြန်ရေးလုပ်ငန်းစဉ်ကိုလည်းတရုတ်ခေါင်းဆောင်တွေနဲ့တွေ့ဆုံလာမှာအလေးထားဆွေးနွေးဖို့ရှိပါတယ်။